Scotland နဲ့ Britain နိုင်ငံကနေခွဲထွက်ဖို့လူလူဆန္ဒခံယူပွဲအတွက်မဲဆွယ်ပွဲနောက်ဆုံးရက်မှာထွက်လာတဲ့ပြည်သူသဘောထားကောက်ယူချက်၃ခုအရခွဲမထွက်ရေးမဲပေးကြသူတွေအားသာနေရာတွေ့ရပါတယ်။မဲဆန္ဒရှင်48ရာခိုင်နှုန်းကထောက်ခံမဲပေးမဲ့ပုံရှိပြီးတော့မဲအများစု52ရာခိုင်နှုန်းကတော့ British အစိုးရလက်အောက်ကခွဲထွက်မှာကိုသဘောမတူပါဘူး။ကြာသပတေးနေ့ဆန္ဒမဲပေးပွဲမတိုင်မီနှစ်ဖက်လုံးကအပြိုင်ဆိုင်မဲဆွယ်နေကြပြီးတော့ဘယ်ဘက်ကိုမဲပေးမလဲမဆုံးဖြတ်ရသေးတဲ့သူတွေကိုအိမ်နိုင်ရာရောက်သွားပြီးတော့တောင်မှမဲဆွယ်နေကြပါသေး။ခွဲထွက်ရေးစန့်ကျင်သူတွေကဗြိတိန်နိုင်ငံကနေခွဲထွက်လိုက်ရင်စကော့တလန်ရဲ့စီးပွားရေးကိုထိခိုက်ပြီးတော့နှစ်ပေါင်း308နှစ်ကြာအင်္ဂလန်နဲ့ပေါင်းစည်းမှုပြပြားရင်လဲလူတိုင်းရဲ့ဘဝတွေထိခိုက်ကုန်ရမယ်လို့ပြောနေတာပါ။နှစ်ဖက်လုံးကနိုင်ငံရေးပါတီတွေရဲ့ခေါင်းဆောင်တွေကတော့အစွမ်းကုန်မဲဆွယ်နေကြသေးပါ။ဒီပွဲရဲ့မဲအနိုင်ရှုံးကတစ်ဖက်နဲ့တစ်ဖက်တိတ်ကွာမှာမဟုတ်ဘူးလို့ဗြိတိရှ်ဝန်ကြီးချုပ်ဒေးဗစ်ကင်မရွန်ကခန့်မှန်းပါတယ်။ရလကဘာပဲဖြစ်ဖြစ်ကျွန်တော်တို့နိုင်ငံဟာဒီမိုကရေစီနိုင်ငံမှာစစ်နာမဲနဲ့ထုတ်ဖော်တဲ့ပြည်သူသဘောထားကိုအလေးနဲ့ထားရမှာဖြစ်ပါတယ်လို့ The Times သတင်းစာကိုဝန်ကြီးချုပ်ကပြောသွားခဲ့ပါတယ်ရှင်။